到来，下一位乌瑞米拉年的话，今麦也下下妈咪，老婆改咩？下位咪阿龙，明拉帮你介绍嘛子。今年咯，古 June、July、August、September， 老天噶咯，今年个 influenza 也不咋啦啵喏，和病毒里阿来补嘞，下位里阿来补嘞啵，阿拉差不多。The influenza 也啊。But the pecari ma putem le, pecari aro te ma putem le, so re hao, jama, ti le hali o labio, mia waiting, si pibari, si. Aro, ti bong le, jama, bobo, baba, li, piang, lo tara bono, a yanni, ma puwa ne, so re hali o, piatin lova, tuaro, acute respiratory infection caused by influenza virus which circulate in all parts of the world.Not only in Myanmar, but in the world, there is a yoga. This yoga is a very important thing. It 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 is a very important thing.都像这么罗，天开呢啊，不如关注我们嘞，所以好，这么物体比较麻烦些。第二罗，都有 influenza virus 啵，都话 automaxovirus 啊，你不知 RNA virus 里皮的。哎罗，起码啵，都有 glycoprotein 那些，那 HKN 也啵，哎呀，你比较棒，比较呗，这么罗也。H1N1 ni phit like H3N2 ni phit like so pi lo tu ye bo virus akwae ni phit la ja da bo no a lo virus ke type de ya A ye B ye C ye D ye so pi lo shi ye D ga lo jama lo lu re ma pyatana tai ma pe u lu re ma mya mya phit se ya pandemic thi pe da ga lo A ma be po pi lo pe ye B ga tai ma so de u C ga tor tor ko ma so de ha bo no ai ma A ma ga lo tu ra Subtype dia, beberapa macam mudi leh so, him agglutinin ni, neuraminidase bawa, H ni, N ni bawa mudi biro, cuma aku kaitar eh, H ka one ni biro, 18 TC biro, N ka one ni biro, 11 TC, H ni, N ni bangsa biar kacau, cuma ready subtype dia, kuat dua apa, atau current subtype kalo influenza E bot virus, L A H one N one 是耶。A H 3 and 2啵，古那时候嘛比较多的路，那他们说些的话是路线，这把瑞的 H 3 and 2啊，不比较他们那路呢啵，这把路是嘛赛克那路呢哈，那他们说可能话咯 A H 1 and 1啊，他们那路的，古那他们说过嘛嘞 A H 1 and 1啊，不比较他们那路呢哦，你嘛是你那标路呀，啊古这把路标你的 A H 1 and 1啊，而且那话你标嘞 A H 1 and 1是标嘛，那他们。高谷呢嘛，即马罗墨西哥嘛，即马罗啊，对应标签毕业卡，可怕个要卡啵，那 pandemic 起来呢，啥毕业卡叫罗 A H 1 N 1 B T N 09鼠标起来，哎呀，你比如 pandemic 起来最讲就可怕了嘛，越南人弄来面呢，比如最少呢还来面来，哎呀，你比如那唱这谁啵，那 orchestra 来效果，对不对？越南人话来捏多嘞，最少弄话来捏多嘞，最讲可怕这嘛也会啊，你比如。但哈，加油噶！嘛好多舞，即马有 season 啦，是吧？season 来边 circulate 里面 virus 边偏哪位，是不是哈？我今年来的，哎呀，你啥比如即马有这个巴龙嘛 ，northern or southern hemisphere 嘛个 AH1N1BDN09D， 那咩啊？打 BDM 是你啦吧？这开个咯 ，season 呢你呢？等你巴龙嘛，都得寺庙比如你啦啵喏。哎呦，这马瑞耶，第 season 的 pattern 呢啊，那汤着些嘛，哎呀，pandemic 个你们好多边的这些 season 呢，撇多啊差啦啵喏，哎呀，差不多，估计马瑞，letter option 呢也好嘞 ，A H1N1BDM09， 没，哎呀，好嘞，这马瑞 season 的这个巴龙嘛，撇呢 ，season 啊喂，虽然好嘞，这马标这马嘞，那这个 B 啵 ，B 啊咯。subtype 的罗姆西乌 ，lineage 的那边是啥嘞？像马格达呢 ，Victoria 不 ，Northern 的嘛咯 ，Victoria 的不比哦，庙里是啥嘞？都啊代表，像你边边台南都有嘛偏里西乌不 ？C 啊咯 ，my infection 里边有嘛偏的 ，public health importance 嘛偏里乌不？ ဒီကတော့ကျမတို့ getters မှာပဲဖြစ်နေသေးတယ်အခုအချိန်ထိတော့လူကိုဒုက္ခပေးတဲ့ဟာမတွေ့ရသေးဘူးပေါ့နော်အဲ့တော့ကျမ endogenic drift နဲ့ shift လေးအကြောင်းနည်းနည်းလေးပြောပြချင်ပါတယ်ကျမတို့ minor mutation ဈေးတွေဖြစ်တယ်အထူးသဖြင့်တော့ heme agglutinin မှာပေါ့နော် age ဘက်မှာဖြစ်တဲ့ဟာလေး endogenic drift လို့ခေါ်တယ်အဲ့ဒါကြောင့်မလို့တော့ကျမတို့ကိုယ်ထဲမှာရှိနေတဲ့ immune နာနေပြီးတော့ shift ဖြစ်သွားတဲ့အတွက်ကြောင့် recognize မလုပ်နိုင်တော့ဘူးအဲ့ဒါကြောင့်မလို့ seasonal influenza outbreak လေးတွေဖြစ်တယ်တို့ကဘယ်အချိန်မှာဖြစ်လဲဆိုတော့ pandemic years ပေါ့ခုနကဆရာကြီးပြောထားတဲ့ Spanish flu တို့ပြီးတော့ Asia flu တွေရှိရယ် Hong Kong flu တွေရှိရယ်ပြီးတော့2009ခုနှစ်မှာ pandemic ဖြစ်နေတဲ့ကြားရတဲ့ season လေးတွေမှာ epidemic လေးတွေဖြစ်စေရှိကြတယ်ဒါတွေဟာendogenic drift ကြောင့်ပါ major change တွေဖြစ်ရင်တော့ endogenic shift လို့ပြောပါတယ်အဲ့ဒါကဘာကြောင့်လဲဆိုတဲ့အခါမှာ genetic reassortment ဖြစ်သွားလို့ပါပြီးခဲ့တဲ့2009ခုနှစ်ကဆိုရင် human ရဲ့ဆွမ်းရဲ့ပြီးတဲ့အခါကျတော့နှစ်3ခုလောက် reassort လုပ်သွားတဲ့အတွက်ကြောင့်ကျမတို့တွေဒီ novel ဖြစ်သွားတဲ့ဟာဖြစ်တာပါသူတို့တွေကကျတော့ဒီ endogenic shift တွေကတော့ pandemic တွေဖြစ်စေတဲ့ဟာဖြစ်ပါတယ်အဲ့တော့ခုနဆရာမပြောသွားပြီးပါပြီဒီဟာလေးကိုထပ်ပြောကျမကပြောချင်တာကကျမတို့တွေဒီဒါကဂျူနှောင်းอ่ะဟာပါအဲပြီးတော့February တော့ဟိုဆရာမပြောသလိုပဲကျမတို့တွေဒီဒီ meeting တစ်ခုလောက်တော့ပြင်နေပေါ့เนาะအဲ့ဒီတော့ circulate လုပ်တဲ့ virus เนี่ยအခုမတူပါဘူးအမြဲပဲ ever changing ပါပဲတကဘာလုံးမှာ change လုပ်နေပါအဲ့ဒါကြောင့်မို့ကျမတို့က surveillance system เนี่ยစောင့်ကြည့်နေဖို့လိုပါလိမ့်မယ်စောင့်လဲစောင့်ကြည့်နေပါတယ်ဒီတစ်မှာကျမတို့2019တော့ဟာဆိုရင်ဟိုလောက်ဇူလိုင်လောက်မှာကျမတို့ကစတိချတာပေါ့เนาะအခုဂျွန်မှာစတိရချင်းကလည်းseason ဆောတာလည်းဖြစ်နိုင်တယ်လို့ကျမတို့ surveillance system ရှိနေတဲ့အတွဲချောင်းကျမတို့လွယ်လွယ်ကူကူစစ်လို့ရတယ်ပုံမှန်ပို့နေတဲ့အတွဲချောင်း H1N1 တွေပို့ပြီးတော့ဖြစ်လာတဲ့ဟာကိုကျမတို့ detect လုပ်နိုင်တာလည်းဖြစ်ပါတယ်အဲ့တော့ခု global situation မှာဆရာမအခုအနှဲငယ်လေးပြောချင်တာ A ရပို့ပြီးတော့များနေတာပေါ့နော်ပြီးတော့အဲ့ A ထဲမှာမှကျမတို့H3N2 ကပို့ပြီးတော့များနေတယ် February March တော့ဆိုရင်တော့ H1N1 ကပို့များနေတဲ့ဟာရှိရယ် B ကတော့အနှဲငယ်ပဲရှိနေတယ်အဲ့တော့ဒါကတော့ Southeast Asia မှာရှိနေတဲ့ကျမတို့ရဲ့ဒီဟိုပေါ့ surveillance system မှာတွေ့ထားတဲ့ဟာလေးတွေကိုပြောတာပါအဲ့တော့စိတ်ပြလူလေးတွေက AH1N1 ဖြစ်တဲ့အတွက်ကြောင့်အခုမှပဲများနေတာလည်းမဟုတ်ပါဘူးတောင်းလျှောက်များနေတာပါဆိုတဲ့ဟာလေးကိုကျမက highlight လုပ်ပြချင်ပါတယ်အဲ့တော့ Southern Hemisphere ရဲ့ temperate zone မှာဆိုလို့ရှိရင် overall detection က increase ဖြစ်နေရယ်အဲ့တော့ Australia တို့ Chile တို့ South Africa တို့မှာဆိုလို့ရှိရင်သူက earlier ဖြစ်တာပေါ့เนาะဒီ southern ရဲ့flu season น่ะซ้อတယ်လို့ပြောလို့ရတယ်ကျမတို့လို့လည်းซ้อနေတယ်ပေါ့เนาะအဲ့တော့ southeast asia မှာဆိုလို့ရှိရင်တော့ flu က overall flu ရဲ့ activity ကတော့ low ပါပဲဒါပေမဲ့လည်းကျမတို့ရဲ့အင်းကြီးချင်းနိုင်ငံဖြစ်တဲ့ bangladesh နဲ့ cambodia မှာတော့ကျမတို့လို့ပဲซ้อနေပဲซ้อစတဲ့သဘောမျိုးဖြစ်နေရပေါ့အဲ့တော့ seasonal epidemic တွေက temperate ပေါ့เนาะအေးတဲ့နေရာတွေမှာတော့ winter မှာပဲစောင်းနှင်းမှာပဲဖြစ်တယ်ကျမတို့လို tropical countries တွေမှာဆိုလို့ရှိရင်တော့ throughout the years ဖြစ်နိုင်တယ်ဂျားထဲမှာoutbreak လေးတွေပေါ်လာနိုင်တယ်ပေါ့လေအဲ့တော့2019မှာကျမတို့ဆရာမဒေါက်ခင်ခင်ကြီးလည်းပြောသွားပါပြီ sari illi tested လောက်တာ1165ယောက်မှာ influenza A H1N1 PDM09 တွေ့တာ406ယောက်ပါအဲ့တော့ဘယ်နှယောက်ဖြစ်တယ်လဲကျမတို့မပြောနိုင်ပါဘူး။ဘာဖြစ်လို့လဲဆိုဆေးရုံကိုလာတဲ့လူနာတွေကိုပဲကျမတို့ test လုပ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။အခုဒီခန်းထဲမှာရှိနေတဲ့လူတွေရောမဖြစ်နေဘူးလားမပြောနိုင်ဘူး။ဖြစ်နေရဲလူတို့ထဲမှာရောဖြစ်နေတဲ့အတွက်ကြောင့်လူတိုင်းကို test လုပ်ထားတာမဟုတ်ပါဘူး။ဒါကြောင့်မလို့ total effective ကိုတော့ကျမတို့ပြောလို့မပြောလို့မရနိုင်ဘူးပေါ့နော်။အဲ့တော့အဲ့ဒီမှာမှကျမတို့ dead က38ယောက်ရှိတယ်ပေါ့။အဲ့တော့ဒီ epidemiology လေးကိုကြည့်မြင်ရင်ဆိုလို့ရှိရင်တော့ all age ပါပဲလူတိုင်းလူတိုင်းဖြစ်နိုင်တဲ့ဟာရှိပါတယ်တုတ်ကွေးဟာလူတိုင်းဖြစ်နိုင်ပါတယ်ဒါပေမဲ့ But do they my bo be your pimile? Jama emphasize go tena, D group de babe. Pregnant women, including the postpartum period, ba, through your mortality quite high, ba, the chamlo jamari, through Ion Saipo, Lubalime, Sierra Siamaro, Sekani, Lapia needed pregnant women and Huberian isole, Siamaro, a two bo be your the D tabo Lubalime, Piabi or Larian Solution, bono, under 5 children and elderly more than 65 years of age. Chronic medical conditions, chronic cardiac, pulmonary, renal, metabolic, neurodevelopmental, liver, or hematological diseases. Yoga, complications for H1N1 or B, H3N2, the influencer. Immunosuppressive conditions, HIV, AIDS, chemotherapy, other immunosuppressive drugs, connective tissue disorders, immunosuppressive. Yoga, psilai, or infection go yala lushi. Nakoka yoga, pobio, sodo, and I ne clearly, solution of pobio, more complicated chime harbo. Now, I've got the crew car or healthcare workers, diva, tuaro, yoga yabo, po nyarabo, lunaziani, tusio, go nyare. Yoga yabi, you know, tua pobio, they sold at him out of a bow, palulas, a threat in Yuna County Rao, a third day, Michi, they lemon. Yoga can't let me see, not do the Yoyo Daman don't wheel out with Jalai. Time at what ye gee, Paludes or but air and them are them hold their dredger, low salon, my tete dredger, do see yanni be your. A child venerable group devo, yoga, gooduan line, kuna, jilo, yellow, a kind yoga, she, luriha, Samuin's ya yoga, gude solution, for we all sold one line a dredger, to robo, let tomorrow, the group go, let tomorrow, Ion Saipo, Loba Lame. Transmission or droplets net dwara ba crowded area ri wo twa me so lo shin po bi ro transmission nya me di khan ne ma tiao ga na chi lite de so lo shin no po bi ro ku bo po mya ra bo a pyin ma ni de lu the sa lo shin bo no a ro droplets containing virus ya infectious droplets ya chi air de wo yauk de tu wa 1 to 2 meter lao ko pyan nai ne so ye twae cha 6 pe a kwa lao thi tu twa nai ne we we ni me so lo shin no กู้หน่ายมูป่ะเนาะถ้าก็ดี1 2 3 feet เนี่ย3 to 5 feet อะตั้วมาตั้วแม้ droplets นี่ပြောอ่ะแต่แม้ตัวลิเท้มาเป็ดแน่นี่แหละเอบอนเนาะไม่เข้าแต่ด้วยจังทีวีรุโลหาမျိုးนี่ไอ้โหลမျိုးတော့ไม่เข้าแต่ด้วยจังตัวยันนี่တော့เลยจောက်เสียไม่กล้ามู only droplets infection มานาวทุกคนก็ contact transmission เนี่ยแหละกู้หน่ายมาดีเลย hand เสียนี่ป่ะจมารุเนี่ย hand เสียนี่ပြီးတော့ตรุนี่กู้หน่ายเนี่ยဒါကြောင့်မလို့လက်ဆွဲနှုတ်ဆက်တဲ့အခါကြီးပဲဖြစ်ဖြစ်ပုတ်ဖက်တဲ့အခါကြီးပဲဖြစ်ဖြစ်တတိထားဖို့လိုပါလိမ့်မယ်ခုန droplets တွေတွေကကျန်းမြင့်ပေါ်ကိုကျသွားမယ်စပွဲပေါ်ကိုကျသွားမယ်အဲ့ဒီလက်တွေနဲ့ကျမတို့ကကျမတို့ရဲ့လက်တွေနဲ့အဲ့ဒီနေရာကြီးကိုကင်မယ်ကင်ပြီးတဲ့အခါမှာအခြားလူကိုကင်ရင်ရဲဖြစ်ဖြစ်ကိုယ့်ရဲ့မျက်နှာတို့နှာခေါင်းတို့ကိုကင်ရင်ပဲဖြစ်ဖြစ်အဲ့ဒီကနေပြီးတော့ကူးသွားနိုင်တယ်ဒါကြောင့်မလို့ hand hygiene လုပ်ဖို့လိုမယ်ခဏခဏလက်ဆေးပါလို့ကျမကပြောချင်ပါတယ်ချောင်းဆိုးရင်ပဲဖြစ်ဖြစ်နှာချီရင်ပဲဖြစ်ဖြစ်ပေါ့ဒီလိုပဲဟတ်ချီလို့ချီမဲ့အစားတ िश्यू ရှိရယ်လက်ကမွာရှိရယ်ဆိုရင်အဲ့ဒါနဲ့အုပ်ဆိုးပါအဲ့ဒီတ िश्यू တွေလက်ကမွာတွေလည်းသေးသေးချာချာစွန့်ပစ်ဖို့လိုပါလိမ့်မယ်အဲ့ဒီဟာမှမဘာမှမရှိဘူးဆိုရင်တော့လက်ပွားနဲ့ကုတ်ဆိုးမဲ့အစားဒီလိုမျိုးပေါ့လက်ဖြံနဲ့ဒီလိုမျိုးဆိုးတာဟာပို့ပြီးတော့ contact ကိုကာကွယ်ရာရောက်ပါတယ်နောက်ပြီးတော့ဘယ်လောက်ထိ infectious period ဖြစ်မလဲဆိုတာဒါလေးကလည်းအရေးကြီးပါတယ်ရှင်အဲ့တော့The patients here are 3 to 4 days after the illness began are the most contagious people. Healthy adult here are symptoms of pain that are low on is happy or symptom of 5 to 7 days after becoming sick at you to me I go to my mind. ဒါကြောင့်မလို့ကျမတို့ဒီဒီယောဂါဒီဖြာမှသူများကိုကူးနိုင်မှာမဟုတ်ဘူးစင်တမ်မပေါ်ခင်တရက်လို့လူတွေကနေပြီးတော့သူများကိုကူးနိုင်တာဖြစ်တဲ့အတွက်ကြောင့်ကျမတို့personal protection တွေအမြဲလုပ်ထားဖို့လိုပါလိမ့်မယ်ခလေးတွေနဲ့ weak immune system ရှိတဲ့လူတွေကတော့ virus တွေကိုသူများကိုပို့ပြီးတော့ infect ပို့ပြီးတော့ longer time ကူးနိုင်တဲ့ဟာရှိတာပေါ့နော်အဲ့တော့သ တရားလူနာပေါ့ case လေးကိုကျွန်မဘယ်လိုမျိုးသတ်မှတ်လဲဆိုရဲဟာကိုပြောချင်တယ် suspected case တန်တရားလူနာပေါ့ illi ပေါ့ influenza like illnesses right any acute respiratory infection and fever 38 degrees centigrade above or onset of fever within 10 days and a cough ဆယ်ရက်အတွင်းမှာဖျားမယ်ချောင်းဆိုးမယ်ဆိုလို့ရှိရင်တော့ illi လို့ကျွန်မတို့ကသတ်မှတ်တယ်ဒါဒီတန်တရားပဲရှိပါသေးတယ်အဲ့မှာမှ sari ရဲ့တန်တရားလူနာကတော့ပို့ပြီးတော့ဒီ fever cough တွေဆယ်ရက်အတွင်းဖြစ်မယ် plus သူ့ရဲ့ယောဂရဲ့ symptom တွေအရဆေးရုံတက်ဖို့လိုပြီးဆိုလို့ရှိရင်တော့ကျမတို့ sari လို့သတ်မှတ်ပါတယ်ဒါကလည်းတန်တရားအဆင့်မှာပဲရှိပါသေးတယ်ဘယ်အခါမှအတီးပြုတ်လူနာဖြစ်မလဲခုနကတော့ sari နဲ့ illi လူနာတွေလည်းရနေပြီးတော့ laboratory confirmation by PCR ပေါ့နော်ကျမတို့အခု NHS ကနေပြီးတော့ဒေါအမဆွေတင်တို့လုပ်ပေးနေတဲ့ PCR ဒီ gold standard ပါအဲ့ဒီဟာနဲ့ confirm လုပ်ထားပြီးပြီဆိုလို့ရှိရင်တော့ဒါကိုကျမတို့အတီးပြုတ်လူနာလို့သတ်မှတ်လို့ရပါတယ်အဲ့တော့ uncomplicated influencer ပေါ့နော်အဲ့တော့ရိုးရိုးပါပဲအဲနှစ်စဉ်ရာသီအကူအပြောင်းတွေမှာဖြစ်နေတဲ့ seasonal influencer ရဲ့ uncomplicated တွေကတော့ fever ရှိမယ် cough တွေ sore throat တွေ rhinorrhea headache muscle pains and malaise တစ်ခါတည်းရင်အနည်းငယ်က diarrhea တွေ vomiting နေတယ်လာလေးရှိပါတယ်အဲ့လိုလူနာတွေကတော့ဆရာဝန်စီကိုသွားကျင်သွားမယ်မသွားဘဲနဲ့လည်းအိမ်မှာနေပြီးတော့သူ့ဟာနဲ့သူကောင်းသွားတဲ့လူနာတွေလည်းရှိပါတယ်အဲ့တော့ complicated or severe လူနာတွေပေါ့နော်အဲ့တော့ clinical presentation ကဘာတွေရှိလဲဆိုတော့ shortness of the breath or dyspnea ခုနလူနာတွေကမောလာပြီဆိုရင်ပြီးတော့တခက်မြအသက်ရှူမြန်လာပြီဆိုလို့ရှိရင်hypoxia ရဲ့ feature တွေဖြစ်တဲ့ cyanosis လိုမျိုးဖြစ်လာပြီဆိုရင်ဒါမှမဟုတ်ရင် radiological အကူအညီနဲ့ဆိုလို့ရှိရင် lower respiratory tract disease ပေါ့ pneumonia ရဲ့ feature တွေဖြစ်တဲ့ fluffy shadow တွေပေါ့နော်2019နဲ့2019ကျမတို့အခု admitting lunar ရဲ့ radiological finding အရာကတော့ဒီနှစ်ဆိုလို့ရှိရင်တော့ bilateral basal consolidation တွေတွေ့လေရှိကြပါတယ်2019ပေါ့ဆက်ခုံတော့ဆိုလို့ရှိရင်တော့သူကunilateral the whole lungs ပဲ fluffy shadow စီနဲ့တွေ့လို့ရှိကြပါတယ် pneumonia ရဲ့ symptoms စီပါပဲ now cns symptoms စီရှိရဲ့ encephalopathy ရော encephalitis တဲ့ဟာရီ the symptoms စီ dehydration ရှိနိုင်တယ်ပြီးတော့ secondary ပေါ့ complications စီရှိနိုင်တယ် multi organ involvement စီရှိလာတယ် renal involvement liver involvement တွေရှိလာမယ် septic shock လို့မျိုးနဲ့ present လုပ်တဲ့ဟာတွေရှိလာမယ်တစ်ခါတည်းရကြလို့ရှိရင် myocarditis တို့ rhabdomyolysis တွေနဲ့လည်းရှိရဒါတွေကတော့ complicated or severe influenza လို့သတ်မှတ်ပါတယ်သူတို့ကိုဆိုလို့ရှိရင်တော့ admit လုပ်ဖို့လိုပါလိမ့်မယ်အဲ့ဟာအပြင်ကိုကျမတို့ငိုအခန့်ယောဂအခန့်ယောဂလို့ပြောတဲ့ underlying disease တွေက exacerbate ဖြစ်သွားတဲ့ဟာဆိုလို့ရှိရင်လည်းကျမတို့ဒီ complicated or severe influencer လို့ကျမတို့သတ်မှတ်လို့ရပါတယ်။အဲ့တော့ disease progression ရဲ့ sign and symptoms တွေကဘာလဲပေါ့နော်။အဲ့ဟာအဆက်ဆက်ချင်းကိုယ်စီကိုလာပြတဲ့အချိန်မှာတော့ illi ပေါ့ mild symptoms တွေနဲ့ပြနိုင်ပြီပြပြီမဲ့ within 24 hour အတွင်းမှာလဲ symptoms တွေကဆိုးသွားနိုင်သေးတယ်။အဲ့ဒါအရေးကြီးရယ်လူနာကိုမှားလိုက်ဖို့လို့မယ်။ဒီ symptoms တွေရှိလာပြီဆိုရင်တော့အဲကိုယ်စီပြန်လာရင်ပြန်လာဒါမှမဟုတ်လို့ရှိရင်ဆေးရုံကိုသွားဆိုတဲ့ဟာကိုမှားဖို့လိုလိမ့်မယ်။အဲ့တော့အဲ့ဒါတွေကဘာတွေလဲနော်အဲ့တော့ review လုပ်ရမယ့်ဟာတွေကအောက်ဆီဂျင်နည်းမယ်ကာဒီယိုပါမိုနရီအင်ဆာဖီရှင်စီဖြစ်မယ်ခုန shortness of breath ဖြစ်လာမယ်ပြီးရဲ့အခါကျ difficulty in breathing cyanosis ဖြစ်လာမယ်ပြီးရဲ့အခါကျတော့ bloody or colorless sputum စီဖြစ်မယ် hypotension စီရလာမယ် chest pain တွေရလာမယ်ဆိုလို့ရှိရင်တော့ဒါတွေဒီ severe symptom တွေပါသူတို့ရှိလာပြီဆိုရင်တော့ဆေးရုံသွားဖို့သင့်ပါပြီဆရာတို့ဆရာမတို့ကိုခုန mild symptom တွေနဲ့လာပြနေတဲ့လူတွေကိုဆေးရုံကိုမလွတ်ပါနဲ့မလိုပါဘူးဆေးရုံမှာမှအခြားယောဂါတွေကူးနေပါဦးမယ်ဆရာမတို့ဆရာတို့ပဲစောင့်ဆက်ကြည့်ပါဒါပေမဲ့လူနာကိုအသေးချာမှာဖို့လူနာလိုတာကတော့ဒီ symptom တွေပေါ်လာပြီဆိုလို့ရှိရင်တော့ကျမတို့ဆေးရုံကိုသွားဖို့လိုပါလိမ့်မယ်ဆိုတဲ့ဟာကိုပြောရပါလိမ့်မယ်အဲ့တော့ကလေးတွေမှာဆိုလို့ရှိရင်တော့ fast and labored breathing တွေရှိမယ်ပြီးတော့ hypoxia ကိုလည်းဆရာတို့ဆရာမတို့ pass oximetry တွေ ရ ဝင် ရ တာ လည်း လွယ် တယ် လေ အဲ့ တော့ ဆရာ တို့ ဆရာ မတို့ ရဲ့ ဆေး ခန်း တွေ မှာ စောင့်ထားပြီးရဲ့ အခါ မှာ oxygen saturation တွေ ညာ ဘယ်လောက်ရှိသလဲ ဆိုတာ တိုင်းထားမယ် ဆိုလို့ ရှိရင် တော့ ကျမတို့ ဒီ ပို့ ပြီး တော့ အသုံး ဝင် မှာ ဖြစ် ပါလိမ့်မယ်နောက် CNS complications တွေဖြစ်တဲ့ကျမတို့ပြောတာကတော့မိန်သွားလို့ရှိရင် restless ဖြစ်လာလို့ရှိလို့ရှိရင်ဒီခါလေးကျရင် fist တွေရနိုင်တယ်ပြီးတော့အခါ severe weakness and paralysis တွေရတယ်ဆိုတာဒီ2019 admission မှာပဲနှစ်ယောက်ဒီ Gambari like symptoms တွေရှိရ weakness တွေနဲ့တက်ပြီးတော့ H1N1 PDM09 positive ဖြစ်တဲ့ဟာတွေလည်းတွေ့ရတာဖြစ်တဲ့အတွဲကြောင့်ဒီခါတစ်ခါ weakness တွေနဲ့လာတတ်တယ်ဆိုတဲ့ဟာလေးကိုလည်းသတိပြုစေချင်ပါတယ်ကျမတို့ categories တွေခွဲချမှာပေါ့เนาะ disease ရဲ့ categories ကို A A B A C A ဆိုပြီးတော့ကျမတို့3မျိုးခွဲထားပါတယ် A ကတော့တိတ်ပြီးတော့ဘာမှပူပင်စရာမလိုသေးတယ် mild fever plus cough sore throat with or without body aches headaches diarrhea and vomiting ကျမတို့နေ့စဉ်နေ့စဉ်တွေ့နေတဲ့ flu ရဲ့ symptom တွေပါပဲဘာမှစိုးရိမ်စရာဒီအခြေအနေမှာမလိုသေးပါဘူးဘီကတော့အနည်းငယ်စိတ်ပူစရာလိုလာပြီအဲ့တော့ B ကိုကျမတို့2မျိုးခွဲထားတယ် B1 နဲ့ B2 ပေါ့B1 ကတော့ category A+ fever ကပို့ပြီးတော့ high ဖြစ်လာပြီပြီးတော့ severe sore throat ဖြစ်လာပြီဆိုရင်တော့အနည်းငယ်ဆိုးလာပြီလို့သတ်မှတ်လို့ရတယ် B2 ကတော့ခုနကတော့ mild symptom plus patient မှာ comorbidities ရှိနေတယ်ခုနပြောပြီးသားဖြစ်တဲ့ pregnancy လို့ဟာမျိုးပေါ့နော် liver နဲ့ခုန heart တွေ kidney diseases တွေဟာမျိုး diabetes လို့ဟာမျိုး long term steroid လို့မျိုးဆိုလို့ရှိရင်တော့ကျမတို့ရဲ့ဒီ category B ဒီဆေးရုံကိုလွတ်ဖို့လိုပါလိမ့်မယ် C ကတော့တော်တော်ကိုပဲအရေးကြီးလာတဲ့ဟာပေါ့နော်အဲ့ဒါကတော့ A+ any 3 or more of the following breathlessness ရှိမယ် chest pain ရှိမယ် drowsy hypotension ရှိပြီ cyanosis ရှိပြီ respiratory rate က more than 30 ဖြစ်တဲ့ tachypnea ကြီးရှိလာမယ် SpO2 က less than 90ပေါ့ကျမတို့စီကို C category နဲ့တက်နေတဲ့လူတွေဒီများသောအားဖြင့် SpO2 ဒီ85နဲ့90တခါလေကြာရင်80လောက်ပဲရှိကြတဲ့လူတွေရှိရဲ့အဲ့တော့အောက်ဆီဂျင်ပြန်ပေးပြီးတော့မှပဲပြန်တက်လာကြတာဟာရှိရဲ့ဒါကြောင့်မို့ဆရာတို့ဆရာမတို့ကျွန်မကြံပေးချင်တာ pass oximetry တွေဝယ်ထားပါပြီးတော့ chest x-ray မှာကြည့်လိုက်တဲ့အခါမှာ patchy obesity တွေတွေ့ပါလိမ့်မယ်။ diagnosis ဘယ်လိုလုပ်မလဲ။အဲ့တော့ clinically diagnose လုပ်လို့ရပါတယ်။ခုနကတော့ symptom တွေရှိလာတယ်ဆိုရင်ကျမတို့တွေဒီတန်တရာလူနာလို့ကျမတို့သတ်မှတ်လို့ရတယ်။အဲ့မှာမှအတီးပြူလူနာဖြစ်ဖို့အတွက်တော့အမဒေါ်လက်လက်ကျော်တေချာပြောပြပါလိမ့်မယ်။အဲ့မှာတစ်ခုလေးပြောချင်တာကတော့ symptom specimen ကို collect လုပ်တဲ့အခါမှာ proper collection လို့မယ် storage လဲလို့မယ် transport လဲလို့ပါလိမ့်မယ်။ဒါမှသာလေပေါ့အဖြေတေချာထွက်မှာဖြစ်ပါတယ်เนาะ။အဲ့တော့ laboratory confirmation ကတော့ throat ရယ် nasal ရယ် nasopharyngeal secretions ရယ် trachea aspirate or washing နေရာနေယူလို့ရပါတယ်။direct antigen လုပ်လို့ရတယ် virus ကို isolate လုပ်လို့ရတယ်ပြီးတော့ RT-PCR ကတော့ gold standard ပါပဲ RDT လေးတွေလုပ်လို့ရတာပေါ့နော် rapid diagnostic test တွေပါပဲအဲ့တော့သူ့ရဲ့ sensitivity ကတော့တိတ်မကောင်းပါဘူး specificity ကတော့ကောင်းတဲ့ဟာရှိပါတယ်ဒါပေမဲ့ကျမတို့တွေဒီ RDT positive time ill symptom ပဲရှိမယ်ဆိုလို့ရှိရင် not need to admit it to hospital ပါအဲ့ဒါလေးကိုဆရာတို့ဆရာမတို့သိစေချင်ပါတယ် RDT positive တိုင်းဆေးရုံမှာနေစရာမလိုပါဘူးလူကောင်းဘာမှ risk မရှိဘူးဆိုရင်တို့တွေဒီ self isolation နဲ့ပဲကောင်းသွားမယ်ဆိုတာကိုကျွန်မ stress လုပ်ပြီးပြောချင်ပါတယ်ရှင် treatment ကတော့ uncomplicated seasonal influenza ဆိုလို့ရှင် not from high risk group ပါခုနကတော့ high risk group တွေကိုကျွန်မပြောသွားပြီးပါပြီအဲ့ရမဟုတ်ဘူးဆိုလို့ရှင် symptomatic treatment only ပါပဲ antiviral ပေးစရာမလိုပါဘူး admit လုပ်စရာလည်းမလိုပါဘူးအဲ့တော့တကယ်လို့ severe enough ဖြစ်ပြီး disease progression symptoms တွေလည်းရှိနေပြီ signs တွေလည်းရှိနေပြီဆိုရင်တော့ antiviral ပေးတော့မယ်ဆိုလို့ရှင်တော့ကျမတို့ as soon as possible ပေးဖို့လိုပါလိမ့်မယ် within 48 hours တော့ 2 days အတွင်းမှာပေးမယ်ဆိုရင်ပို့ပြီးတော့ effective ဖြစ်တယ်ဖြစ်ပါတယ် neuraminidase inhibitor ပဲကျမတို့ပေးလို့ရှိပါတယ် tamiflu ကိုပဲပေးမယ် minimum of 5 days ပါဒါပေမဲ့လည်း patient က immunosuppression ရှိတယ်ဆိုလို့ရှင်အဲ့ထက်ပို့ပြီးတော့ may take longer ပေါ့နော် maybe 7 days လောက်အထိလိုကောင်းလိုပါလိမ့်မယ် steroid ပေးစရာမလိုပါဘူး steroid က viral clearance ကို prolong ဖြစ်စေတဲ့အတွက်ကြောင့်ပါအဲ့တော့ကျမတို့ဒီ drug resistant နေရဲ့ problem တွေက bacteria မှာလည်းရှိရယ် virus မှာလည်းရှိရယ် fungus တွေမှာလည်းရှိရယ်အတွဲကြောင့်ဒီမှာမြန် drug resistant ရှိသလားဆိုရဲ့အခါမေးဟိုလောက်ကြည့်လိုက်တဲ့အခါမှာ WHO ရဲ့ collaborating centers ကပြောရတဲ့အခါကျတော့သူတွေဒီ neuraminidase inhibitor still sensitive ဖြစ်တယ် H1N1 or H3N2 ကော B ကတော့ sensitive ဖြစ်တယ်ဆိုရဲ့အတွဲကြောင့် drug resistant ကိုစိတ်ဖူစရာသိမ့်မရှိပါဘူးရှင်အခုကတော့ကျမတို့ရဲ့ဒါကတော့ဟိုကဟို admit လုပ်တဲ့လူနာရီကိုကျမတို့ guideline လေးဘယ်လိုလုပ်တယ်လဲဆိုတာပါအဲ့ဒီမတိုင်ခင်မှာကျမတို့တွေဒီဘယ်သူတွေကို admit လုပ်စရာမလိုဘူးလဲဘယ် symptoms တွေဆိုရင်တော့အိမ်မှာနေပါဆိုရဲဟာပါတဲ့အတွက်ကြောင့်ကျမတို့အခုဒါလေးကိုပြောခြင်းဖြစ်ပါတယ်အခုက YGH မှာ2019ဖြစ်တော့guideline တွေတစ်ခုပြီးတစ်ခုပြောင်းလာတာပေါ့နော်ဘာလို့ပြောင်းလာလဲဆိုရဲခါကျတော့ဆေးတွေရရှိမှု test တွေရရှိမှုမှာမူတည်ပြီးတော့ update တွေလုပ်လာတာversion 3ရောက်ပါပြီအခုဒီဟော်ပြောဝဲကိုမလာခင်မဲ့မနေ့မှာကျမတို့အစည်းအဝေးလုပ်ပြီးတော့ဒီ2019အတွက်ကို version 4ကိုကျမတို့ပြုစုနေပါပြီပေါ့နော်အဲ့ဒါကြောင့်မလို့ဒီ management နေရာလဲအခါအလျော်ဆိုတာကျမတို့ပြောင်းဖို့လိုတယ်ဆိုတဲ့ဟာလေးကိုလည်းကျမ message လေးပေးချင်ပါတယ်အဲ့တော့ဒီမှာကတော့ဘယ်သူတွေကြည့်မဲဆိုတာဆရာတို့အတွက်မလို့ history မှာဘာတွေယူမလဲပေါ့နော်အဲ့ဒီမှာ address လေးလိုတယ် contact လေးလိုတယ်ဘာဖြစ်လို့လဲဆိုတော့ကိုလူနာကိုအိမ်ပြန်လွှတ်ထားပြီဆိုရင်ဒီလူနာဒီဆိုးလာပြီဆိုရင်ပြန် contact လုပ်ဖို့လိုမယ်ဆိုတဲ့အတွေ့အကြုံဒါလေးကိုတော့ဒီပေါ့ influencer patients တွေအတွက်ဆိုရင်မှတ်ထားဖို့လိုလိမ့်မယ်အဲ့တော့ ileal symptoms fever cough day sore throat day aches and pains vomiting diarrhea severe symptoms are dyspnea, chest pain, hemoptysis, confusion, syncope, fizzy, myositis, myocarditis, comorbidities, complications, ရှိပြီဆိုရင်တော့စပြီပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကျမတို့ဆေးရုံတည်ရမယ်ဆရာတို့စီကိုလူနာတယောက်လာပြလို့ဒီအပေါ်က symptoms တွေပဲရှိမယ်ဆိုရင်ဆရာတို့ဆေးရုံလွတ်စရာမလိုသေးပါဘူးဒီအောက်က symptoms တွေရှိလာပြီဆိုလို့ရှိရင်တော့ဆေးရုံကိုသွားဖို့ဆရာတို့ suggestion or ဆေးရုံကိုလွှတ်လိုက်ဖို့လိုပါလိမ့်မယ်ဘာတွေကိုကြည့်မှလဲ vital signs တွေကိုကြည့်မယ်ဒီမှာ SpO2 ဒီကျမတို့အတွက်တော်တော်ကိုအထောက်အကူပြုတယ် blood pressure heart rate တွေဒီလည်းအထောက်အကူပြုတဲ့အထဲမှာရှိပါတယ်အဲ့တော့ investigation တွေကတော့ complete picture လုပ်ကြည့်လိုက်မယ်ပေါ့နော်ပြီးတော့ UNE RBS တွေလုပ်ကြည့်လိုက်မယ် creatinine တွေသူတို့က multi organ ထိနိုင်တဲ့အတွက်ကြောင့် liver function test လို့ဟာမျိုးလုပ်ထားနိုင်ရင်ကောင်းတယ် or ဒါမှမဟုတ်မဖြစ်မနေရတော့ surgery တွေဆိုလို့ရှိရင်တော့ chest x-ray လုပ်သင့်ပြီပေါ့နော် ILE ဆိုရင်တော့အဲ့ဒါလုပ်စရာမလိုသေးပါဘူးပေါ့အဲ့တော့ category တွေဆိုလို့ရှိရင်တော့ my fever plus sore throat with or without body aches and pain ပေါ့နော် category B ခုနကကျွန်မဒီ category တွေကိုအသေးစိတ်ပြောပြပြီးရဲ့အတွက်ကြောင့်ကြော်လိုက်ပါတော့မယ်အဲ့တော့ဒါလေးကိုပြောချင်တယ်နော် category A ဆိုလို့ရှိရင်ဘာမှ test လုပ်စီစရာမလိုဘူးသူဒီတုတ်ပွေး symptoms တွေနဲ့ပဲလာရဲ admission လည်းမလို့ self isolation at home symptomatic treatment only paracetamol plus vitamin c plus adequate fluid ပါအရင်များများတော့ပါကောင်းကောင်းအနားယူပါအေးဝါအောင်အိပ်ပါပြီးတော့အာဟာရပေါ့နော်ဟို healthy diet တွေစားလို့စားဖို့ပဲလိုပဲဒါပေမဲ့တော့အရေးကြီးတာသူများကိုပြန့်နိုင်တဲ့အတွဲကြောင့်သူ့ကိုတော့ self isolation လုပ်ထားဖို့လိုလိမ့်မယ်အလုတ်သမားဆိုရင်လည်းအလုတ်ကနေမသွားနဲ့အိမ်မှာပဲနေပေါ့အဲ့တော့အိမ်မှာပဲနေတော့လည်းသူများနဲ့လုံးထွေးပြီးတော့မနေနဲ့ပေါ့နော်အိမ်မှာအသက်သိကြီးရဲ့လူတွေရှိရယ်ကလေးတွေရှိရယ်ကိုမဗတီတီတွေရှိရယ်ဆိုရင်တော့တို့နဲ့နည်းနည်းခွဲပြီးတော့နေမယ်တချင်တောင်လည်းအတူတူမအိပ်သင့်ဘူးသူများကိုကူသွားနိုင်တဲ့အတွေ့အကြုံဖြစ်တယ်ပေါ့နော်အဲ့တော့ any deterioration or failure to improve ဆိုလို့ရှိရင်ခုနတွေ့ထားတဲ့ဆရာဝန်ကိုချက်ချင်းအကြောင်းကြားပါလိုအပ်ရင်ချက်ချင်းဆေးရုံကိုလှုပ်ဖို့လိုပါလိမ့်မယ် B1 ဆိုရင်တော့ test လုပ်ဆိုတာမလိုသေးဘူးsevier fever ဖြစ်လာတဲ့အတွက်ကြောင့်များသောအားဖြင့်တော့ admit လုပ်စရာမလိုဘူးပေါ့ဒါပေမဲ့လည်းအဲ့ဒီအချိန်မှာတော့အခြား symptom လေးတွေနဲ့ကြည့်ဖို့လိုပါလိမ့်မယ် observe at home မှာပဲဒီမှာတော့ကျမတို့ secondary bacterial infection တွေကိုကြောက်လာတာဖြစ်တဲ့အတွက်ကြောင့် severe sore throat လည်းရှိလာပြီးပြီးတော့ high fever လည်းရှိတဲ့အတွက်ကြောင့် antibiotic ထည့်ဖို့လိုပါလိမ့်မယ်အဲ့တော့ antibiotic တွေ upper and lower respiratory tract infection ကို cover ဖြစ်မဲ့ဟာပေါ့ for example amoxicillin plus azithromycin လို့ဟာမျိုးဆိုရင် positive ပေါ့ negative ပေါ့ any drug ဆိုတော့ကာပြီးတဲ့ဟာမျိုးပေါ့ oral ပဲလိုပါတယ် deterioration ရှိနေပြီဆိုလို့ရှိရင်ကျမတို့ဆရာဝန်စီအကြောင်းကြားပါပြီးတော့ဆေးရုံကိုသွားဖို့လိုပါလိမ့် B2 ပေါ့ B2 ကိုတော့ test လုပ်ပါပြီ RDT ရော PCR ပါပဲ patient ကို admit လုပ်ဖို့လိုပါလိမ့်မယ် in case of pregnancy ဆိုလို့ရှိရင်တော့ကျမတို့ antiviral ကို as soon as possible ပေးပါမယ် worsening of underlying comorbid condition. For example, heart failure is solar. COPD တွေကပို့ပြီးတော့ဆိုးလာပြီဆိုလို့ရှိရင်တော့ antiviral နဲ့ကျမတို့ treat လုပ်ဖို့လိုပါလိမ့်မယ်။ကျမပြောတဲ့ treat ဆိုတဲ့ဟာက antiviral ပေးခြင်းမပေးခြင်းကိုပြောတာပါ။ category C ကတော့ admit လုပ်မယ်။ပြီးရဲ့အခါကျတော့ကျမတို့တွေဒီtreat လုပ်ဖို့လိုပါလိမ့်မယ်။ဒါကတော့ကျမတို့ဘယ်သူကြည့်မယ်ဆိုတာပြောထားတာပါ။ဒါကမလိုပါဘူး။ဘာလို့လဲဆိုဆေးရုံမှာဘယ်လိုလုပ်ကြိုင်မယ်ဆိုတဲ့ဟာကိုကျမတို့ကတခါတည်းပဲကျမတို့ကplan တွေလုပ်ထားရပါတယ်။သူများတွေကိုမကူအောင်ဆိုတဲ့ဟာနဲ့အတွက်ကြောင့်ပါနော်။ antiviral treatment နာတော့ B2 pregnancy plus B2 worsening of comorbid condition နဲ့ C တွေဆိုရင်ပေးပါမယ်။ 75 mg BD Tamiflu 5 days ပေးပါ။တကယ်လို့သာကိုယ်လူနာက renal impairment ရှိရဲဆိုလို့ရှိရင်တော့ according to GFR နဲ့လိုက်ပြီးတော့ dose ကို adjust လုပ်ဖို့လိုပါလိမ့်မယ်။အဲ့တော့pneumonia ကတော့ဒါကတော့ဆေးရုံမှာဖြစ်တဲ့အတွက်ကြောင့်ကျမကျေတွင်းမပြောတော့ပါဘူး။ဒါလေးကိုပြောချင်ပါတယ်နော် chemoprophylaxis for contact person ပေါ့နော်။အဲ့တော့ high risk patient ပေါ့ for example bone marrow transplant patient တယောက်ကသူ့စီကိုဧည့်သည်တယောက်လာလိုက်တယ်ပေါ့။အဲ့ဒါကလည်းflu ဖြစ်နေပြီးရဲ့အခါကျတော့သူ့မှာကူးဖို့ chance ကူးလိုက်လို့ရှိရင်သူ့ရဲ့ရောဂါဒီက symptoms တွေပိုဆိုးသွားမယ် or high risk patient တယောက်ကပိုပြီးတော့ဆိုးလာနိုင်တယ်ဆိုလို့ရှိရင်တော့ antiviral ကိုပေးထားလို့ရလောက်တယ် or ဒါမှမဟုတ်လို့ရှိရင်လည်းသူတို့တွေကို closely monitor လုပ်ပြီး symptom တွေပေါ်လာတော့မှပဲပေးဖို့လိုပါလိမ့်မယ်အဲ့တော့ဘယ်လောက် duration of isolation လုပ်ထားမှာလဲကျမတို့တွေဒီ7 days after illness onset ပေါ့အဲ့တော့အိမ်မှာနားနေပါဆိုရင်လည်း9ရက်နားနေပါစဖျားတဲ့ရက်ကဆိုပြီးတော့ suggest လုပ်လို့ရပါတယ် or 24 hours after the resolution of fever and respiratory symptoms ပေါ့နော်အဲ့ဒီခါမှာဆိုရင်ဖျားကျပြီးတော့24နာရီလို့လည်းပြောလို့ရပါတယ်ပုံမှန်အားဖြင့်ဆိုရင်တော့9ရက်နားနေလို့ရှိရင် isolate လုပ်ထားရင်ရပါတယ် self isolation မှာအိမ်မှာပဲနေပေါ့နော် immunocompromise တွေမှာဆိုလို့ရှိရင်တော့ isolation ပို့လို့ပါလိမ့်မယ်ဆေးရုံမှာ admit လုပ်တဲ့လူတွေဆိုကျမတို့9ရက်အထိ isolate လုပ်ဖို့လိုပါလိမ့်မယ်ဘသူတွေကိုဆေးရုံကပေးဆင်းမလဲဆိုတာဆရာတို့ကိုဒါကျမမပြောတော့ပါဘူးဒါကဆေးရုံနဲ့ပဲဆိုင်တဲ့အတွက်ကြောင့်ပါအဲ့တော့ဒီဟာကတော့ကျမတို့ manage လုပ်တဲ့အပိုင်းပေါ့အဲ့မှာမှကျမတို့တစ်နှစ်ပတ်လုံးလည်းဖြစ်နိုင်တယ်တစ်ချိန်လုံးလည်းဖြစ်မဲ့ဟာကိုဘယ်လိုမျိုး prevent လုပ်ကြမလဲဆိုတဲ့အခါ prevention is a key ပါပဲ hand hygiene is the most important ပါလက်ဆေးပါလို့အချိန်ချင်းပြောချင်ပါတယ်အခုချိန်မှာဗစံအိတ်ထဲမှာ hand gel လေးတွေထည့်ထားဖို့လိုပါလိမ့်မယ်တခုခုကိုကင်ပြီးတိုင်းဆေးဖို့လိုပါလိမ့်မယ်ပြီးတော့ cough etiquette ပေါ့နော်ရင်ကျေးစွာချောင်းဆိုးတတ်ဖို့လည်းလိုပါလိမ့်မယ်ကိုယ်တိုင်လည်းရင်ကျေးစွာချောင်းဆိုးပါကိုယ့်ရဲ့လူနာများကိုလည်းဘယ်လိုမျိုးချောင်းဆိုးရမလဲဆိုတဲ့ဟာကိုသင်ထားပေးရမှာပေါ့နော်နောက် PPE ဝတ်မဲ့ PPE အကြောင်းကိုပြောပါမယ်နောက်healthy lifestyle and healthy diet ဒီစားမယ်ပြီးတော့ overcrowded area ကိုရှောင်မယ်ဘယ်သူတွေကိုရှောင်ခိုင်းမှာလဲ high risk person တွေကိုရှောင်ခိုင်းဖို့လိုလိမ့်မယ် plus symptom ရှိနေတဲ့လူတွေဒီသူစီကနေသူများကိုကူးသွားနိုင်တဲ့အတွက်ကြောင့် overcrowded area တွေကိုသူတို့ကိုမသွားဖို့အတွက်အကြံပေးလို့ရပါတယ်အဲ့တော့ဒါကတော့ hand hygiene မှာ effectively ဆေးဖို့လိုပါလိမ့်မယ်ဒါကတော့respiratory hygiene good respiratory hygiene ကိုပြောတာပါပြီးတော့အဲ့ဒီမှာ stress လုပ်ချင်တာလေးอ่ะစားပိတ်ပေါ့ tissue နဲ့အုပ်ပြီးတော့ဆိုရင်အဲ့ဒီ tissue ကိုတည်တည်ကြာကြာစွန့်ပစ်ဖို့လေလူနာများကိုမှာဖို့လိုပါလိမ့်မယ်နောက်တစ်ခုကတော့ self isolation နဲ့ close contact နေတဲ့ self people တွေကိုရှောင်ပါဆိုတော့ဆရာဝန်တွေအတွက်မဖြစ်နိုင်တဲ့ကိစ္စမလို့ဒါကတော့အကျယ်တွင်းမပြောတော့ပါဘူးနောက်တစ်ခုကတော့PPE တွေပါကျမတို့ရိုးရိုးတမန်လူနာတွေကိုကင်နေကြည့်တယ်ဆိုရင်ဒီ surgical mask နဲ့လုံလောက်ပါတယ်အခုဒီ ਉਹ မလာငယ်မှာကျမဝတ်ထဲမှာ positive 5ယောက်မဟုတ်4ယောက်ရှိပါတယ်အဲ့ဒီ4ယောက်စလုံးကိုကျမ round ခဲ့တာပါဒါနဲ့ပဲကျမဒီ mask တက်ပြီးတော့ပဲကျမ round ပါတယ် N95 တက်စရာမလိုပါဘူးဒီ surgical non steroid glove လေးတော့ဝတ်ဖို့လိုမှာပေါ့နော်ဒါပြီးတဲ့အခါမှာ EN95 ကိုဘယ်သူတွေကိုတက်မှာလဲเนาะဘယ်သူတွေလုံးမှာလဲဆိုရဲအခါကျတော့သူတို့စီက secretion စီအများကြီးထွက်မဲ့ procedure စီလုံးမဲ့လူတွေပေါ့ ICU ထဲမှာရှိရဲ session လုံးမဲ့လူတွေအဲပြီးတော့ swab view မဲ့လူတွေချောင်းဆိုးလိုက်ချက်ချင်းကိုစီကိုရောက်လာမဲ့လူတွေဆိုလို့ရှိရင်เนาะဒီ EN95 တက်ဖို့လိုပါလိမ့်မယ်သံမှန် positive လူနာကိုကြည့်နေရဲကျမတို့တွေလည်းဒါပဲတက်ပါတယ်အဲ့ဒါကြောင့်မို့ဆရာဝန်တွေဒီဘယ်သူ positive ဖြစ်မလဲဘယ်သူ negative ဖြစ်မလဲမသိနိုင်ဘူးလေအားလုံးဒီလည်းဖြစ်နိုင်တာဖြစ်တဲ့အတွက်ကြောင့်ကျမတို့လူနာကိုကြည့်တဲ့အခါမှာဒါလေးတတ်ထားရင်ပို့ 漏漏吧。这么多 Luna 里哦 ，Basic Transfer 里漏掉一层嘛，底下这个 Master 他边人漏漏吧。那 DBBE 啊，咯，这么多的 Luna 咯啊，啊不，的 High Risk Procedure 的漏没 Solution， 然后 Default 漏吧里面，哦，阿卡达为什么还没有漏啊？没漏吧？有有的话不 ，Counts 里边漏漏不漏吧里面？那这块咯。pre or post exposure prophylaxis ပေါ့ဆက်ဒီ post exposure prophylaxis နဲ့ pre ဘယ်သူတွေကိုပေးမှာလဲအဲ့ဒါဘယ်ပုံမှာမူတည်လဲဆိုတဲ့အခါ individual factors တွေပေါ်မှာလဲမူတည်ရယ်ဘယ်လောက်ထိ severely exposed ဖြစ်ထားတယ်လဲပုံမှာလဲမူတည်ရယ် risk associated with exposure ဘယ်လောက်ထိကိုက risk များတယ်လဲပုံမှာမူတည်ရယ်ဆိုတဲ့ပုံမှာမူတည်ပြီးတော့ပဲကျမတို့ဆုံးဖြတ်မှာဖြစ်ပါတယ်နော်Now prevention တကူကတော့ vaccine ပေါ့နော်အဲ့တော့ most effective way to prevent the disease is vaccination လို့ပြောပါတယ်အဲ့တော့ vaccine ရတဲ့ immunity ရဖို့အတွက်ကျမတို့ကနှစ်ပတ်သုံးပတ်စောင့်ပါတယ်အဲ့ဒီ immunity ကလည်း lifelong မခံဘူးပေါ့နော်သူကပြောင်းပြောင်းနေတာဖြစ်တဲ့အတွက်ကြောင့် yearly ထိုးရမယ်ပေါ့အဲ့တော့ developing country တွေတောင်မှပဲကျမတို့ဒီ influencer vaccine ကိုလူတိုင်းကိုထိုးဖို့ WHO က recommend မလုပ်ထားသေးပါဘူးဘသူတွေပဲလုပ်မလဲဆို high risk person တွေရောလုပ်ထားပါတယ်အသက်ကြီးတဲ့လူတွေမှာဆိုလို့ရှိရင်တော့အသက်ငယ်တဲ့လူတွေလောက် vaccine ထိုးလို့ vaccine ရဲ့ effectiveness ကသိမရဘူးဒါပေမဲ့အသက်ကြီးတဲ့လူတွေထိုးပြီးဆိုလို့ရှိရင်တော့လေသူ့ရဲ့ disease severity ကြီးနည်းစေတဲ့အတွဲကြောင့် it's worth it ပေါ့နော်အဲ့တော့WHO recommend လုပ်ထားတဲ့ annual vaccination ဒီမှာအခုလိုမျိုး2019လိုမျိုး19လိုမျိုးဖြစ်မှအဲဥတော်တောင်းတင်ထိုးတာကိုပြောတာမဟုတ်ပါဘူးမှန်မှန်ထိုးမဲ့ annual vaccination ရ pregnant women at any stage of pregnancy children aged between the 6 months and 5 years elderly individual aged more than 65 years individual with chronic medical conditions and healthcare workers တွေကို WHO က recommend လုပ်ထားပါတယ်ကျန်တဲ့လူတွေဒီ regular annual vaccine ထိုးဖို့လိုတယ်လို့ WHO က recommend မလုပ်ထားပါဘူး antibody တွေထွက်လာဖို့အတွက်ကတော့2 weeks လောက်လိုပါလိမ့်မယ်ဒါကြောင့်မလို့ကျမတို့တိုင်းပြည်အနေနဲ့ဆိုလို့ရှိရင်တော့သူတို့က recommend လုပ်တာတော့ April လောက်မှာထိုးပေါ့เนาะကျမတို့ vaccine ရတာမေရတယ်ဆိုလို့ရှိရင်တော့ဘာမှတိတ်မများခင်မေလောက်မှာဒီ risk ကြီးနေတဲ့ person တွေ if possible ဆိုလို့ရှိရင်တော့ထိုးထားရင်အကျိုးရှိနိုင်ပါတယ်ပေါ့เนาะအဲ့တော့2019 Southern Hemisphere အတွက် recommend လုပ်တဲ့ဟာကတော့ဘာတွေရှိမလဲကျမတို့ဒီ Northern ထဲမှာပါပေမဲ့ကျမတို့ဒီ Tropical Asia ထဲမှာပါတယ်ပန်းရောင်လေးပေါ့နော်အဲ့ဒီဟာမှာမှ vaccine ရဲ့ဟာက Southern ထဲမှာပါနေတယ်ကျမတို့ကဒီဟာမှာ Southern ရဲ့ဟာပါမယ်ပြီးတဲ့အခါကျတော့ဘယ်အချိန်မှာထိုးမလဲ Southern Hemisphere ကျမတို့ဗမာနိုင်ငံပါတယ်အဲ့ဒီဟာ April မှာထိုးမယ်လို့ပြောနှစ်ချိန်လည်းမလိုပါဘူးတစ်ချိန် April မှာထိုးပါအဲ့တော့ဘယ်လမှာထိုးမှာလဲ April မှာကျမတို့ထိုးပါမယ်ကျမတို့တိုင်းပြည်မှာတော့မေမှာ vaccine ရတဲ့အတွက်ကြောင့်မေမှာကျမတို့ရေထိုးထားကြပါဦးเนาะအဲ့တော့3မျိုးပေါင်းလား4မျိုးပေါင်းလားအဲ့3မျိုးထိုးပြီးပြီ4မျိုး quadrivalent မြန်ထပ်ထိုးရမလားမလိုပါဘူး quadrivalent မှာဆိုလို့ရှိရင်အရေးကြီးတဲ့ A H1N1 ရော AH3N2 ရောပါ B ထဲမှာကကြတော့ကျမတို့ Victoria ပါထားပြီးသားပေါ့เนาะplus Yamagata နှစ်ခုစလုံးပါတယ်Trivalent မှာအရေးကြီးတဲ့ A မှာ H1N1 plus H3N2 ပါတယ်။နောက် 1B subtype ပါတဲ့အတွက်ကြောင့်3မျိုးပေါင်းထိုးထားတာနဲ့ကျမတို့လုံလောက်ပါတယ်လို့ပြောချင်ပါတယ်။4မျိုးပေါင်းထပ်ထိုးစရာမလိုပါဘူး။အဲ့တော့ကျမတို့ရဲ့ Southern မှာပါမယ့်ဟာက AH1N1 အတွက်ဆိုရင် Michigan ပါမယ်။ H3N2 အတွက်ဆိုရင် Switzerland ပါမယ်။ B Victoria အတွက်ဆို Colorado ပါမယ်။ Yamagata အတွက်ဆိုလို့ရှိရင်ဖူကက်ပါမယ်ပေါ့။ Trivalent ဆိုရင်အတူတူပဲအဲဒီဟာတခုပဲမပါလာတာပါအဲ့ဒါကလည်း B ရဲ့ဟာကလည်းအဲ symptom တွေကလည်း mild ဖြစ်ပါတယ်အဲ့တော့ effectiveness ဘယ်လောက်ရှိမှလဲ WHO ရဲ့အဆိုအရကတော့ vaccine နဲ့ efficacy တိ round about 50 to 60% ရှိရလို့ overall ခြုံပြောထားပါတယ်အဲ့တော့ CDC ကနေပြီးတော့ကျမတို့US မှာပေါ့နော် 2014-15 study တွေအရဆိုရင် influenza vaccine ရဲ့ efficacy က23 အထိကျသွားတယ် US လိုတိုင်းပြည်မျိုးမှာ23အထိကျသွားတယ်ဆိုရယ်ဘာကြောင့်လဲဆိုရဲအခါကြောင့်သူတို့ vaccine မှာပါနေတဲ့coverage လောက်ထားတဲ့အကောင်နဲ့တကယ်ဖြစ်တဲ့အကောင်အနည်းငယ်ကွဲသွားတဲ့အတွက်ကြောင့် 23% ပဲ effectiveness ရှိပါတယ်ကျွန်မဆိုလိုချင်တာ vaccine ထိုးထားတာဒီ 100% effective မရှိပါဘူး 100% ကာကွယ်တာမဟုတ်ပါဘူးဒါကြောင့်မလို့ vaccine တစ်ခုတည်းကိုအားကိုးလို့မရပါဘူးကျွန်မခုနပြောတဲ့ hand hygiene လိုမျိုး be personal protective measure လိုမျိုး healthy diet healthy lifestyle နေရာပို့ပြီးတော့အရေးကြီးတယ်ဆိုတာကိုပြောချင်ပါတယ်အဲလူနာများကိုလည်းအဲ့ဒီ message လေးတွေပေးချင်ပါတယ် randomized controls trial လုပ်ထားတဲ့အခါ Thailand မှာ56ရောင်ကြိမ်လုံးရှိရယ် Malaysia မှာ55နဲ့86 what I mean တော့ vaccine တွေရဲ့ efficacy တွေဒီvaccine ပေါ်မှာလည်းမူတည်တယ်ပြီးတော့တဲ့တယ်တိုးလောင်ထားတယ်ပေါ့သူတို့တွေဒီဟာဟာပေါ့ကိုးချိန်နဲ့ရှိရတဲ့အတွက်ကြောင့်အဲ့ဒီပေါ်မှာလည်းမူတည်ရဲ့အထိုးခံရတဲ့လူတွေပေါ်မှာလည်းမူတည်ရပေါ့အထိုးခံရတဲ့လူတွေဒီ immunocompromise ဖြစ်တယ် antibody သိမ့်မထွက်နိုင်ဘူးဆိုရင်သူတို့တွေဒီ efficacy သိမ့်မကောင်းတဲ့ဟာတွေရှိနိုင်ပါတယ်အဲ့တော့ take home message တွေကဘာလဲဆိုတော့ influencer will be with us always ပါအမြဲပဲရှိနေမှာပါရှင်းနေလည်းရှိအောင်မှာပါပဲအဲမိနစ်ကလည်းရှိနေပါတယ် different subtype တွေရှိရယ် seasonal epidemics တွေဖြစ်နိုင်တယ် symptom တွေမရှိခင်ကလေးရပဲမပေါ်ခင်ကလေးရပဲ infectious ဖြစ်ပါတယ် high risk group တွေကို high risk group မဟုတ်ဘူးဆိုလို့ရှိရင်ကို symptomatic treatment only ပဲလိုပါလိမ့်မယ်Personal protective measures, hand hygiene, cough etiquette, avoidance of overcrowded area are the mainstay. Vaccine cannot give 100% protection. Not everyone needs vaccination. High risk group need vaccinations and proper care and proper high attention baby or influenza season ni ma so lo shi yin no tharo ye phya ni bi so lo shi yin no di time naw 3 ye ni ma la lo 4 ye ni ma la lo ma hout daw ba u tharo so lo di symptom se shi ni yin no chat chin pyan la ba pi yo self isolation lout tha bo le tharo ko lo ba lein me lo pyo yin ne be chama ni goun chouk ba de jesus myai tin ma de shin